Welcome to the Voice of America in Burmese.
ပေကင်းရန်ကင်မင်္ဂလာပြေဝတဲ့ညချမ်းဖြစ်ပါစေခင်ဗျာ VOA အမေရိကန်တန်ရ2023မေလ15ရက်တနင်္လာနေ့ညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကတော်ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူတွဲပြီးလိုင်းဒိုမီတာ32 kHz 6383ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါတော်တာရှင်များရှင်ကျွန်မကတော့ခင်လေးပါဒီနေ့ထိတ်တန့်ရောက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဆိုင်ကလုန်းမုန်တိုင်းမူခါဟာမုန်တိုင်းငယ်အဖြစ်တဖြည်းဖြည်းအားလျော့သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေ့ရှားသွားတဲ့အတွက်အစိမ်းရောင်အဆင့်အဖြစ်သတ်မှတ်လိုက်ပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြေညာပါတယ်ထိုင်းနိုင်ငံရွေးကောက်ပွဲမှာပနာမမဲရလက်တွေအရမဲအများစုနဲ့အနိုင်ရထားတဲ့ Move Forward Party ကညွန်ပေါင်းဆိုးရဖွဲ့မဲ့အစီအစဉ်မှာပူးပေါင်းပါဝင်တော့မှာပါယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီအစ်စ်တွေပေးသွားမယ်လို့ဗြိတိန်ကတင်းလာနေကကြေညာပါတယ်တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲရဲ့ပထမမဲရလက်တွေအရတကြောပြန်ရှင်ပြန်ရမယ်အလားအလာတွေရှိနေပြီဆိုတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါကိုခင်မောင်စိုးမင်းကြီ
းဟုတ်ကဲ့ပါမခင်လေးရေသတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအဲ့ဒီအထက်ကနမူနာအဖြစ်နားဆင်ရမှာကတော့
အဓိကကမိုးရီလွာပြီးတော့ဇတိုင်းရှိတဲ့ဖယားကြီးတော့မှကျွန်တော်တို့အာနန္ဒာပြားမှာရှင
်မိုးခါမုန်တိုင်းနောက်ဆက်တွဲရှေးဟောင်းနယ်မြေပကံကိုလည်းရိုက်ခတ်မှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရမှာပါအဲ့ဒီနောက်မိုးခါမုန်တိုင်းနောက်ဆုံးအချိန်ဤသတင်းပေးပို့ချက်တွေကုလသမဂ္ဂအကူအညီတွေနဲ့ထိုင်းရွေးကောက်ပွဲနောက်ဆုံးရလဒ်အခြေအနေတွေကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒီနောက်သတင်းအပတ်စဉ်ကဏ္ဍတွေကိုလည်းပုံမှန်အတိုင်းဇက်တိုက်နားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့တနင်္လာညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့အတူမခင်လေးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမူခါဟာမုန်တိုင်းငယ်အဖြစ်တဖြည်းဖြည်းအားလျော့သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေ့ရှားသွားတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဖျက်ကျော်ပြီးသွားပြီဖြစ်တဲ့အတွက်အစိမ်းရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြေညာပါတယ်။ရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တွေမျိုးအပါအဝင်မြို့တော်တော်များများရဲ့လမ်းမတွေအပေါ်မှာရေတွေလှမ်းမှုခဲ့ကလေပြင်းထန်တဲ့အတွက်အဆောက်အဦတွေတော်တော်များများပျက်စီးခဲ့ပါတယ်။မုံတိုင်းဟာကုန်းနှင်းမိုင်းကိုစတင်ဝင်ရောက်ခဲ့တဲ့ရခိုင်ပြည်နယ်မှာလူ2ယောက်နဲ့ ARD တိုင်းမှာ1ယောက်သေဆုံးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ကျူတင်တဲ့ရင်ထုတ်ပြန်ချက်တွေထုတ်ပြန်နိုင်ခဲ့တာလူတွေဘေးလွတ်ရာကိုရှောင်တိမ်းနိုင်ခဲ့တာတွေကြောင့်လူအသေးပြောက်သိမ့်မရှိခဲ့ပေမဲ့သူတို့တပ်သက်မှာအင်အားအပြင်းဆုံးမုန်တိုင်းကိုကြုံဘူးတာဖြစ်တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်ထိခိုက်ပျက်စီးမှုပမာဏအတိအကျကိုတော့စုံစမ်းနေစေဖြစ်ပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေဇက်တိုက်လုပ်ကင်နေစေဖြစ်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းမှာပဲအဆောက်အဦ1000ကျော်ပျက်စီးမယ်လို့ခန့်မှန်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်ခဲ့တဲ့မိုးခါဆိုင်ကလုန်းမုန်တိုင်းအားပျော်သွားပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကယ်ဆယ်ရေးစခန်းတွေမှာဘေးလွရာရှောင်တိမ်ခဲ့သူတွေနေအိမ်တွေကိုပြန်နေကြပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေရှိတဲ့နေရာကိုမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြို့သူမြို့သားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရတဲ့နေရာရွှေ့ပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တသန်းလောက်နေထိုင်တဲ့ကော့စ်ဘဇားဒုက္ခသည်စခန်းကိုထိခိုက်တာကနည်းပြီးလူ1900လောက်အပေါ်ပဲသေရောက်မှုရှိတဲ့အကြောင်းနဲ့အင်ဂျီ300လောက်ထိခိုက်ခဲ့တဲ့အကြောင်း IFRC ကနိုင်ငံတကာကြက်ချင်သည် ICRC ကနိုင်ငံတကာကြက်ချင်သည်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပုံတိုင်းကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံဟာလူပေါင်း4သိန်းလောက်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမုန်တိုင်းကြောင့်အနည်းဆုံး3ဦးသေဆုံးခဲ့တဲ့အကြောင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့သေဆုံးတဲ့သတင်းမကြားရှိကြပါဘူးခင်ဗျာ
။ထိုင်းနိုင်ငံရွေးကောက်ပွဲမှာပနာမရလက်တွေရမဲအများစုနဲ့အနိုင်ရထားတဲ့ Move Forward Party ကညွန်ပေါင်းဆွေရောက်ဖွဲ့မဲ့အစီအစဉ်မှာပူးပေါင်းမဲ့အကြောင်းအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွဲ့ထိုင်းပါတီကပြောလိုက်ပါတယ်
ก็คือโทรมาแล้วก็แสดงความยินดีซึ่งกันและกันนะคะแล้วก็
လူလူထောက်ခံမှုအများစုရခဲ့တဲ့ Move Forward Party ကိုထောက်ခံပါတယ်။အစိုးရဖွဲ့ဖို့ကိုလည်းထောက်ခံပါတယ်လို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ရဲ့သမီးဖြစ်သူဖွဲ့ထိုင်းပါတီခေါင်းဆောင်ပတ်ထုံတန်ရှင်နာဝက်ကပြောသွားတာပါ။မဲအများစုအနိုင်ရထားတဲ့ Move Forward Party နဲ့ဖွဲ့ထိုင်းပါတီတို့ဟာရွေးကောက်ပွဲမတိုင်ခင်ကတည်းကမဟာမိတ်ဖွဲ့ထားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာလက်ရှိအချိန်ထိအမတ်နေရာ150ကျော်နဲ့အနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ဖီတာလန်ဂျာရီရိုရက်ကတော့6ပါတီညွန်ပေါင်းအစိုးရဖွဲ့ကိုဖွဲ့ဖို့ဒီကနေ့ပဲကြေညာခဲ့ပါတယ်။ Move Forward Party ဟာလက်ရှိအချိန်ထိမဲရေတွက်ထားမှုမှာအမတ်နေရာအများဆုံးရထားတဲ့ပါတီလည်းဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်သတင်းနှစ်ပတ်လောက်ထိကောက်ယူခဲ့တဲ့လူထုစနစ်တွေမှာဖွဲ့ထိုင်းပါတီကဥဆောင်နေခဲ့ရကနေဒီကနေ့ထွက်လာတဲ့ရလဒ်မှာတော့ Move Forward Party ကအမတ်နေရာအများဆုံးရခဲ့တာပါ။
ကမ္ဘောဒီးယားနိုင်ငံမှာရှေ့လာမဲ့ဇူလိုင်လတဲ့ကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီကိုအထောက်အထားမပြေစုံလို့ဆိုပြီးမှတ်ပုံတင်ခွင့်မပေးဘဲရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။တခြားနိုင်ငံရေးပါတီတွေလည်းရွေးကောက်ပွဲမှာရှင်ပြိုင်ကြမှာဖြစ်ပေမဲ့အဓိကအတိုက်ခံပါတီကန်ဒယ်လိုက်ပါတီရွေးကောက်ပွဲဝင်ခွင့်မရတာကြောင့်အာနာယကမ္ဘောဒီးယားပြည်ထူပါတီ CPP အနိုင်ရဖို့တေချာသလောက်ဖြစ်သွားပါပြီ CPP ပြောခွင့်ရပုဂ္ဂိုလ်ကတော့တခြားနိုင်ငံရေးပါတီ10ခုကျော်ပါဝင်ရှင်ပြိုင်မဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိလိမ့်မယ်လို့ Reuters သတင်းဌာနကပြောပါတယ်ကမ္ဘောဒီးယားနိုင်ငံဟာ2018ခုနှစ်မှာတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုပြန်လည်အသက်သွင်းတဲ့အနေနဲ့လုံခဲ့တဲ့တစ်နှစ်ကျော်လောက်ကပဲကန်ဒယ်လိုက်ပါတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကတော့သူ့ရဲ့အာဏာရ CPP ပါတီဟာကမ္ဘောဒီးယားနိုင်ငံရေးမှာနှစ်တရာလောက်ကြီးစိုးနေမယ်လို့အရင်တုန်းကပြောခဲ့ဘူးပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမီတာ190 kHz 1509ကနေပြောထုတ်လည်နေပါရှင
် VOA မြန်မာပိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်နေကြရတာပါယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီတစ်တွေပေးသွားမယ်လို့ဗြိတိန်ကတနင်္လာနေ့ကကြေညာပါတယ်။ယူကရိန်းသမ္မတဗလန်တီမာဇလန်စကီဟာဒီကနေ့ UK ဝန်ကြီးချုပ်ရရှိဆူနက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇလန်စကီဟာအနောက်နိုင်ငံမဟာမိတ်ခီးစဉ်တွင်ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးအခုဗြိတိန်ကိုရောက်ရှိနေခဲ့တာပါ။ရုရှားပေါ်တံမြန်ထိုးစစ်တွေမစခင်စီးရဲရအထောက်ပံ့တွေရဖို့သမ္မတဇလန်စကီကကြိုးစားနေတာပါ။
တရုတ်နိုင်ငံမှာတရှိုးလုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အသက်88နှစ်အရွယ်အမေရိကန်နိုင်ငံသားတဦးကိုတနင်္လာနေ့ကထောင်တန်းတသက်တကျွန်းချမှတ်လိုက်ပါတယ်။ဟောင်ကောင်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားတဲ့ဂျွန်ရှင်ဝမ်လီယန်ကိုအရှိတောင်ပိုင်းစုချိုးမြို့မှာ2021ခုနှစ်ဧပြီလ15ရက်နေ့ကတရုတ်တံပြန်ထောက်လှမ်းရေးအေဂျင်စီကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။လီယန်ရဲ့စီရင်ချက်ကိုအဲ့ဒီမျိုးကတရားရုံးလူမှုကွန်ရက်မှာအတော်ချုံထုတ်ပြန်ကြေညာပြီးစွဲချက်တွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ Israel စစ်တပ်ရဲ့အနောက်ဘက်ကန်ဒေတာတိုက်ခိုက်မှုတစ်ခုအတွင်းမှာအသက်22နှစ်အရွယ်ပါလက်စတိုင်းအမျိုးသားတဦးတေဆုံးခဲ့ပြီးနောက်ထပ်တဦးလည်းဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ Israel စစ်တပ်ကတော့ဒီလူတွေကသူတို့ကိုအရင်လာတိုက်ခိုက်ခဲ့တာကြောင့်ပြန်ပြီးတိုက်ခိုက်တာလို့ပြောပါတယ်။ပြီးခဲ့တဲ့ February လအတွင်းမှာအဲ့ဒီဒေသမှာပဲအစ္စရေးလူမျိုးနှစ်ဦးတည်ဆုံခဲ့ရတဲ့လက်နက်ကင်တိုက်ခိုက်မှုတွေနဲ့ဆက်ဆက်နေတဲ့အင်တိန်ကိုဖြုတ်ဖျက်ဖို့အစ္စရေးစစ်တပ်ကစစ်စင်ရေးတစ်ခုလုပ်နေတာဖြစ်တယ်လို့အစ္စရေးတပ်ကပြောပါတယ်
။တူရီနိုင်ငံမှာတကြောပြန်သမ္မတရွေးကောက်ပွဲလာမယ့်မေလ28ရက်နေ့မှာကျင်းပမယ်အကြောင်းရွေးကောက်ပွဲဘုတ်အဖွဲ့အကြီးအကဲကကြေညာလိုက်ပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာမဲ3000လောက်ရေတွက်ဖို့ကြာရှိနေသေးပေမဲ့လက်ရှိသမ္မတ Resort အဒိုဝန်က 49.51 ရာခိုင်နှုန်းပြိုင်ဘက်ကမဲကလီဒိုရာဂရူက 44.88 ရာခိုင်နှုန်းရရှိထားကြောင်းကော်မရှင်ဘုတ်အဖွဲ့ဥက္ကဋ္ဌအမက်ယန္နာကသတင်းတောက်တွေကိုပြောပါတယ်နှစ်ပေါင်း20ကျော်ကြာအာဏာရယူထားတဲ့တူရကီရဲ့သက်တမ်းရှည်ခေါင်းဆောင်အဒိုဝန်ဟာရွေးကောက်ပွဲမှာမျှော်လင့်တရတဲ့ပုံပြီးရလက်ကောင်းခဲ့ပြီမဲ့အနိုင်ရဖို့လိုအပ်တဲ့သတ်မှတ်ချက်50ရာခိုင်နှုန်းမဲရလက်ကတော့မရရှိခဲ့ပါဘူး။တူရီရွေးကောက်ပွဲမှာနိုင်ငံခြားကမဲဆန္ဒရှင်တွေအပါအဝင်မဲပေးခွင့်ရှိသူ64တန်းရှိပြီးအဲ့ဒီအထက်က89ရာခိုင်နှုန်းဟာတနင်္ဂနွေနေ့ကမဲပေးကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။ ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြေညာပါတော့မယ်ပထမအဆုံးအနေနဲ့မိုးခါမုန်တိုင်းနဲ့ပတ်သက်ကိုပြောပြပါပါမယ်မိုးခါဆိုင်ကလုံးမုန်တိုင်းကြောင့်ပုဂံညောင်ဦးဒေသမှာမိုးကြီးရေရှမ်းပြီးရှေးဟောင်းဖျားစေရီတချို့မှာရေဝင်တာရေဝစ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ပေါ်ခဲ့ရာအပြည့်အစည်တွေလည်းရှိပါတယ်လောလောဆယ်မှာသက်ဆိုင်ရာဂောပကအဖွဲ့ရှေးဟောင်းသူတေသနာအပါအဝင်ဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကရှင်းလင်းရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့ပုဂံညောင်ဒေသမှာမိုးခါမုန်တိုင်းမဝင်ရောက်ပြီးဒီလ23ရက်နေ့လောက်ကစတင်ပြီးမိုးတဲထန်စွာရာသွန်းခဲ့တာပါမုန်တိုင်းမဝင်မီနဲ့မုန်တိုင်းတိုက်ခတ်ချိန်မှာဇက်တိုက်မိုးတဲထန်ခဲ့တာကြောင့်ဖျားစီရီတချို့နဲ့ရှေးဟောင်းအဆောက်အဦတွေမှာရေဝင်တာရေဝတ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ခဲ့ပါတယ်ပုဂံယဉ်ကျေးမှုအမွေအနှစ်ဒေတာကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးကော်မတီဝင်ဦးတန်းထေကအဓိကရေဝင်တာဖျားနှစ်စုဖြစ်ပြီးတချို့ဖျားတွေကတော့မိုးရေကြောင့်အနေချင်းပျက်စီးတာရှိကြောင်းပြောပါတယ်
ကျွန်တော်တို့ပြောရတဲ့ဆုံးမစုလိုက်တဲ့မိုးရီများတာပေါ့နော်အဓိကကမိုးရီလာပြီးတော့တိုင်းရှိတဲ့ဖျားရီပေါ့ဥပမာကျွန်တော်တို့အာနန္ဒာပြားမှာဆိုရင်မိုးရီများမယ်နောက်တော့စူရာမီမှာများမယ်အပြည့်ကြီးကအနည်းသားတော့ပဲရှိရတာဒီကျမရာဇိကဆိုလည်းနည်းနည်းလေးပဲတိုင်းပဲနောက်ပြီးတော့ကိုကိုသားကဆိုလည်းနောက်လောက်ထားတဲ့မိုးဆောင်လေးနည်းနည်းလေးတဲ့ကြတယ်ဟိုကျန်တဲ့ဖျားလေးတွေကအကြီးမိုင်းရှိတယ်ဒီနယ်လေးတွေပါကျွန်တော်တို့ရွာလေးမိုးနဲ့ဆိုင်ရင်ဘာမှပြည့်စည်မှုတွေကမပြောပါတော့ဘူ
းရှေးအောင်သူတေသနာနဲ့မြို့သားပြတိုက်ဦးစီးဌာနပကံဌာနကွဲပြုပြင်ထိမ့်သိမ်းရေးဌာနစုဒုညွန်ကြားရေးမှူးဦးညီမွန်းကဒီရက်အတွင်းစူလာမဏိဖျားပရဝံအတွင်းမှာရေတပေကွဲလောက်အထိဝင်ရောက်ခဲ့တာကြောင့်ရေဆုပ်ဆက်တွေနဲ့ဆုတ်ထုတ်ခဲ့ရကြောင်းပြောပါတယ
်အပေါ်မှာပြောဆိုလို့ကျွန်တော်ဒီလိုမျိုးတာမန်မိုးလောက်ဆိုတော့တူဒီပေါ်လာကြတော့ပေါ့ကွာအခုတော့နေရပေါ့နေရကအခုဒီနေ့ကျလို့ရှိနေတယ်။အဲဒီကံကြီးဝင်နေမှာဆိုရင်မျိုးရတော့အခုဒီကလာဝင်နေမှာရောက်တယ်ရောက်တဲ့ဟာလည်းဒီမှာဟိုကျွန်တော်ဒီစုတ်ဆက်တယ်နော်ကျွန်တော်ဒီနေ့ကတော့ဆက်ဆုပ်တယ်ဒီရှောင်းဌာနဒီစုတ်ဆက်ပြီးရောနော်ကောကတာရေးစုတ်ဆက်ပြီးဒီမန်နေဂျာတော့ဆက်ဆုပ်ဌာနပေါ်ပြီးရောနော်ပြည်ပပေါ်ပြီးနော်ဒါဒီတော့ကျွန်တော်တို့ကအခုတော့လိကျနေတယ်ဟိုတောင်းတမှာတော့ကျွန်တော်ဒီတော့နောက်တော့ကျွန်တော်နေတဲ့အဆင်ကိုအိုင်နာလိုက်ပြန်လို့အခုတတိယလေးကြားလိုက
်အာနန္ဒာဖျားဝင်းအတွင်းရေဝတ်တာကိုလည်းဆုတ်ထုတ်ထားပြီးဖြစ်ကြောင်းနဲ့ဖျားဝင်းအတွင်းရေဝတ်တာတွေကိုရှေးအောင်မွေနဲ့ထိမ့်သိမ်းရေးလမ်းညွှန်ကျဲနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်ဖျားတချို့မှာတော့မိုးရေယိုစိမ့်တာကြောင့်ပျက်စီးတာရှိပေမဲ့အကြီးအကျယ်ထိခိုက်တာမရှိဘူးလို့ဦးညီမွန်းကဆက်ပြောပါတယ
်အဲတန်တာတော့မနေ့ကတော့ဒီထိခိုက်ကြတာဟိုကြီးကြီးအမိုင်းဖြစ်တာမရှိဘူးဦးမန်းဟိုတိုင်းနဲ့ပြန်ကြတယ်ဒါလို့ကြည့်ပါတော့ဒါတော့မိုးရေကြောက်ကိုသူကအုတ်ရဲ့အဘောကနှစ်ပေါင်းရာခံကြည့်တော့ကနည်းနည်းမိုးရရေပိတ်နေဦးရဲ့ဘောအပေါင်းလို့ကျင်သူကဒီနဲ့နည်းနည်းလေးဒီနည်းနည်းလေးလို့ဤကြတာလို့ထွက်ကြတော့ကဲဖြစ်ပါတယ်တာကြီးကိုဆောင်းကြီးဒီကုလုံးဦးကြပြဲ့ကြတာမျိုးလည်းမရှိပါဘူးနော
်ရောင်ဦးမြို့နယ်ရွာသားကြီးရွာကဓမ္မရာဇကဖရာရင်မြေအုတ်ခုံထီးလို့မင်းလို့ဖရာအရှိမုတ်အဝင်တပ်ပေညူဖရာအုတ်တိုင်းနဲ့ပထိုးသားများဖရာမုတ်ကပ်ပြဲ့ကြတာတွေရှိကြောင်းရှိအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲကတည်င်းထုတ်ပြန်ထားပါတယ်။မိုးတဲဌာနကြောင့်ပကံကြောင့်ဒေတာမှာရေမွေးစေဖို့အတွက်ရေနှုံမြောင်းရေလွှဲမြောင်းဖော်ဆောင်တာရေကန်ဆဲတာစတာတွေဆောင်ရွက်နေပြီးရေဝတ်ဧရိယာကရေတွေကိုပကံမျိုးရိုးကျုံအတွင်စီးစင်းလာအောင်အကောင့်ထဲပေါသွားမှာဖြစ်ကြောင်းလည်းရှိအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီလ23ရက်နေ့ကညအုံးမှာရွာခဲ့တဲ့မိုးရေကြိမ်ဟာ6.34 လက်မရှိပြီး58နှစ်အတွင်းအမြင့်ဆုံးစံချိန်တစ်တင်ခဲ့တဲ့မိုးရေချိန်ဖြစ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါရခင်ဗျာ
မိုးခါဆိုင်ကလုံးပုံတိုင်းကြောင့်ပကံညာဦးရှေဟောင်းဒေသမှာမိုးကြီးရေရှမ်းပြီးရှေဟောင်းဖျားစီရီပထိုးတချို့ရေဝင်တာရေဝစ်တာနဲ့ရေစိမ့်တာတွေဖြစ်ပေါ်ပြီးအပြည့်အစည်တချို့လည်းရှိပါတယ်လောလောဆယ်မှာသက်ဆိုင်ရာဂောပကရှေဟောင်းသူတေသနာအဖွဲ့တွေကအဲ့ဒီနေရာတွေကိုရှင်းလင်းရေးဆောင်ရွက်နေတဲ့အကြောင်းကိုဝင်းခန့်ပြောပြပေးတာဖြစ်ပါတယ်။အခုပြောပြမယ့်သတင်းကလည်းမိုခါဆိုင်ကလုံးမုန်တိုင်းရဲ့နောက်ဆက်တွဲသတင်းဖြစ်ပါတယ်။ဆိုင်ကလုံးမုန်တိုင်းမိုခါမြန်မာနိုင်ငံကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အဆင့် short ချသတ်မှတ်လိုက်ပါတယ်။ဒါပေမဲ့လည်းမိုခါရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာပင်လယ်ပြင်မထွက်ကြဖို့မိုးစလဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာလဲမိုးရွာသွန်းနိုင်တဲ့အခြေအနေရှိတာကြောင့်ရေကြီးတာမြေပြိုတဲ့ဒဏ်တွေ ဖြစ်ပေါ်နိုင်တဲ့အကြောင်းကိုလည်းသတိပေးထားပါတယ်ဒီအကြောင်းကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြမှာပ
ါမြန်မာနိုင်ငံထဲကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့အလွန်လွန်အားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းမိုခါဟာတရုတ်နိုင်ငံထဲမှာလေဖိအားနဲ့ရဝန်းအဖြစ်နဲ့အာရော့သွားပြီးဖြစ်ပါတယ်မြန်မာနိုင်ငံထဲကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အစဉ်အဖြစ်နဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကရှော့ချသတ်မှတ်လိုက်ပါတယ်အစိမ်းရောင်အစဉ်သတ်မှတ်ချက်ဟာကံယိုရန်ကိုစိုက်ကလုန်းမုန်တိုင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လုံခြုံစိတ်ချရပြီဖြစ်တဲ့အချိန်နဲ့ရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်ရမယ့်အချိန်ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့မုန်တိုင်းအန္တရာယ်ကျော်လွန်ပြီးချိန်ဖြစ်ပေမဲ့မုန်တိုင်းရဲ့အချိန်ကြောင့်မြဝကျွန်းပေါ်ရခိုင်ကံယိုရန်တစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေမြင်းကြာရောက်နိုင်ပြီးလှိုင်းကြီးနိုင်လို့ပင်လယ်ပြင်ခရီးကိုမထွက်ကြဖို့ကိုမိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။မုန်တိုင်းကကပ်ပြီးသွားပြီမဲ့အချိန်တွေအကျဉ်းချန်တွေကကြံနေတော့အဓိကအပြင်တော့အဲဒီစခိုင်းကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်ပေါ့နော်။ပင်လယ်ပြင်ကြီးမှာတော့ဒါလိုင်းကလိုင်းကြီးနိုင်တဲ့အချိန်တွေရှိသေးတာပေါ့နော်။ဒါကြောင့်မို့လို့စခိုင်းကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်မုန်တိုင်းပြီးသွားပြီဆိုပြီးတော့ပင်လယ်ပြင်ကိုတော်တော်နဲ့မထွက်ကြဘူးအဲ့ဒါလေးကြံပြူးရင်ဘာကြောင့်ဆိုတော့ဒီလိုင်းကြီးကင်တာလေးနဲ့ဘုသက်လေးပြင်ကြပြီးလိုင်းကြီးကင်တာလေးနဲ့ရှိနိုင်နေတယ်ဒါတော့ပုံတိုင်းတိုက်ပြီးသွားတိုင်းမှာဒါမျိုးကရှိတယ်လို့ကျွင်းညာနေရှိတယ်တော့တတိထားမှုလို့
မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်ကြတဲ့အချိန်လေတိုက်နှုန်းကတနအီကိုမိုင်40ဝန်းကျင်တိုက်ခတ်နိုင်ပါတယ်လိုင်းအမြင့်ဘေကတော့၈ဘေကနေ၁၀ဘေအထိရှိနိုင်ပါတယ်။မုံတိုင်းအကျွင်းကြံတိမ်တိုက်တွေကြောင့်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းကတနအီကိုမိုင်30ဝန်းကျင်တိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာမိုးရွာသွန်းမှုဆက်ပြီးတော့ရှိနိုင်တယ်လို့ဦးလာထွန်းကပြောပါတယ
်။ဗမာနိုင်ငံအခုမုံတိုင်းဖြတ်သွားတဲ့နေရာတစ်လျှောက်မှာတော့ဒါမိုးဆက်ပြီးတော့မုံတိုင်းရှိနေတော့ကတော့တော့မိုးရွာသွန်းမှုမများပါဘူး။ဘူရတော်မူရီဟာဆက်ပြီးတော့ရှိနေမယ်ပေါ့နော်ရှိနေမယ်နောက်တချို့နေရာတွေလည်းမိုးရင်ပမာဏကနည်းနည်းလေးရားနိုင်သေးတယ်ပေါ့လေအားရမလို့အဲ့ဒီနေရာတွေမှာမိုးရွာတော်မူပုံစံနဲ့ရာတော်မူတွေကိုဆက်ပြီးတော့တတိထားဖို့လိုအပ်မှာဖြစ်ပါတယ
်မြန်မာနိုင်ငံကနေမုန်တိုင်းဖြတ်ကျော်ပြီးသွားပြီမဲ့သူ့ရဲ့အရှိန်ကြောင့်လေပြင်းတိုက်ခတ်တာမိုးကြီးတာနဲ့အတူရေကြီးမြေပြိုဝရာတွေလည်းဖြစ်နိုင်လို့ကုန်းမြင့်နေထိုင်သူတွေမြေပြုံမဲ့အနေနဲ့သတိပြုကြဖို့လိုပါတယ်။ကာယိုရန်တစ်လျှောက်နဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေဟာလည်းရေကြီးရေရှမ်းမဲ့ဘေးကိုသတိပြုနေထိုင်ဖို့ကိုတိုက်တွန်းထားပါတယ်ရှင်
။မုခာမုန်တိုင်းနောက်ဆုံးအဆင့်ဒီရှော့ချလိုက်တဲ့အစိမ်းအောင်အစင်းလို့ကြီးညာလိုက်ပြီမဲ့လို့ဒီလေပြင်းတိုက်တာမိုးရွာတာတွေဆက်လက်ရှိနိုင်တဲ့အတွေ့အကြောင်းပင်လယ်ပြင်ကိုထွက်ခွာတာတို့ဘာတို့မလုပ်ကြဘူး။မိုးစလာဌာနသတိပေးအကြောင်းကိုမဆုမုံပြောပြပေးတာပါဆက်လက်ပြီးတော့အဲ့ဒီမိုးခါမုန်တိုင်းနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းကိုပဲပြောပြပါမယ်မိုးခါမုန်တိုင်းဖြတ်တန်းပြီးပျက်စီးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာအစားအသောက်နဲ့ရေကူးဖြန့်ဝေပေးဖို့အတွက်နိုင်ငံတကာအဖွဲ့တွေအရက်ပက်အဖွဲ့တွေကစတင်ပြင်ဆင်နေပါပြီလမ်းပန်းဆက်သွယ်ရေးနဲ့ဖုန်းလိုင်းတွေပြတ်တောက်တာကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုအခြေခံပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတင်ဒေသတွေမှာအ धिक လိုအပ်ချက်ကိုစမ်းစစ်နေပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နေပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။လိုအပ်ချက်စမ်းစစ်မှုတွေလှုပ်ထားပြီးအစားအစာနဲ့ရေကိုအရေးပေါ်ဖြည့်တင်းဖို့လှုပ်ဆောင်နေကြောင်းမြေပုံမြို့မှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ Relief International ကဦးကျော်တန်းတင်က VOA ကိုပြောပြပါတယ်
။ဟုတ်အဲသင်္ကုံမုံကကျွန်တော်ပထမဆုံးအခက်ခဲကကျွန်တော်တို့အဲဆက်ပြေးဖို့ကအဲပုံလိုက်နေပြတ်တော့တော့တယ်ပြီးတော့ကျွန်တော်ဒီပြေနဲ့ကျွန်တော်မျိုးကရေကြောင်းနေရတဲ့အခါပြေဒီမော်တော်တွေမရှိတဲ့နေကိုအင်ဂျင်နီယာနဲ့မရောက်နိုင်ပါဘူး။နောက်တစ်ခုကကျွန်တော်တို့ကသင်္ကုံမုံကဟိုပေါ်လာပါအဲဆော့နေပါအဓိကအဓိကဆော့တာနဲ့ရေပါဆရာအဲတခြားမျိုးတွေဒီမှာလည်းတော့အဲ့လိုဖြစ်နေပါလေဆရာဟိုစာအဲဒီကဒီကသူကမှုဖြစ်နေပါ
ဒေတာတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးမုံတိုင်းမလာခင်ကတည်းကကုညီရေးစကန်းတွေဖွင့်ပြီးအရေးပေါ်ကုညီရေးတွေလှုပ်ဆောင်နေကြောင်းသူကပြောပါတယ်အခုဆိုရင်ကျန်းမာရေးဌာနတွေနဲ့ပေါင်းပြီး ရေမြုပ်သွားတဲ့ရေကန်တွေကိုရေဆုပ်ထုတ်တာမျိုးတွေစပြီးလုပ်နေကြောင်းလည်းပြောပြပါတယ်။ကုလကပ္ပစားနပ်ရိက္ခအဖွဲ့ WFP ကလည်းရခိုင်ပြည်နယ်နဲ့ပတ်ဝန်းကျင်ဒေသတွေကတလကြာပံ့ပိုးပေးနိုင်တဲ့အထိလုံလောက်တဲ့စားနပ်ရိက္ခတွေကိုကြိုတင်ပြင်ဆင်ထားတယ်လို့မေလ23ရက်နေ့ကထုတ်ပြန်ပါတယ်။မော်တော်ယာဉ်နဲ့အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုလည်းကြိုတင်နေရာချထားတယ်လို့ WFP ကပြောပါတယ်။ဖုန်းလိုင်းနဲ့လမ်းမဆက်သွေးရေပြတ်တောက်နေတာကြောင့်နိုင်ငံတကာအကူအညီတွေကချက်ချင်းမရောက်နိုင်ဘူးလို့မြောက်ဦးမြို့နယ်ကယူနာလိုင်းလူမှုကူညီရေးဥက္ကဋ္ဌက VOA ကိုပြောပြပါတယ
်ဖုန်းလိုင်းကောင်ကအကူအညီရတာမကြသေးဘူးကျွန်တော်ရေးဆိုင်တယ်ဟိုအဆုတ်ရေးဆိုင်တယ်အကုန်လုံးကျွန်တော်ဥပဒေတွေပြန်ပြောထားတယ်မလေးကတော့ ICR ကြီးရတစ်ခုကတော့ဟိုဟာဘာဝင်လို့ရေးဆိုင်ဟိုဟာအစီအစဉ်လို့တော့ကြားတယ်အခုဒီလိုကတော့အင်္ဂါတော့ဒီကျွန်တော်ရေဆိုင်ပြမှာဒီနိုင်ငံရဲ့အင်ကျေပါလေဒီလိုတော့အဖြစ်ရောအဲ့မဲ့ကတော့တင်လို့ပြောင်းရတဲ့ဟာဝါကျေးဇူးပြုတဲ့အဖြစ်အဲ့လိုဟွာဘာအခုနေကြည့်နေတာလဲ
မောခမုံတိုင်းဟာအခုဆိုရင်ရခိုင်ပြည်နယ်ကိုဖျက်ကျော်ပြီးမြန်မာနိုင်ငံကုန်းတွင်းပိုင်းဒေသတွေစီဖြစ်အားပြင်းပြင်းနဲ့ဝင်ရောက်သွားပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာတော့စစ်တွေမင်းပြကြောက်တော်မောင်းတော်မြောက်ဦးကပေါတော့မြေပုံရသေးတောင်ဘူးသီးတောင်မင်းပြအမ်တန်တွဲစတဲ့မြို့နယ်တွေမှာထိခိုက်မှုတွေများခဲ့ပါတယ်စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်18မြို့နယ်စလုံးကိုတဘာဝဘေးအန္တရာယ်ကျရောက်နိုင်တဲ့ဒေသတွေအဖြစ်သတ်မှတ်ကြောင်းဒီကနေ့မေလ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒါ့အပြင်မုံတိုင်းကြောင့်ထိခိုက်သေးဆုံးသူ3ဦးရှိကြောင်းလည်းမြမအတန်ကတဆင့်ကြေညာခဲ့ပါတယ်မုံတိုင်းတန်အစိုးရဆုံးခံခဲ့ရတဲ့ဒေသတွေအားလုံးကိုကူညီကယ်ဆယ်ရေးတွေမရောက်နိုင်သေးတဲ့အတွက်ထိခိုက်သေးဆုံးတဲ့အရေးအတွက်ဟာတိထက်တိုးလာနိုင်စရာရှိနေပါတယ်။အခုကာလမှာရမုံငွေတိုးပြီးရဖို့ကလည်းအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာယာယီညှိနှိုင်းရေးမှူးတို့ကပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်။တီတွင်းကလူဦးရေ 4.5 တန်းကိုကယ်ဆယ်ရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက် UN OCHA ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ Myanmar Humanitarian Response Plan ကအမေရိကန်ဒေါ်လာ964တန်းကိုတောင်းခံထားပါတယ်။ဒီထဲက10ရာခိုင်နှုန်းပဲရရှိသေးတယ်လို့ UN မြန်မာရဲ့မနေ့မေလ14ရက်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အမျိုးသမီး52ရာခိုင်နှုန်း၊ကလေးသင်ငယ်32ရာခိုင်နှုန်းနဲ့မတန်စွမ်း73ရာခိုင်နှုန်းကိုအဓိကထောက်ပံ့ဖို့ကုလအဖွဲ့အစည်းတွေကရည်ရွယ်ထားတယ်လို့ပြောပါတယ်ခင်ဗျာ။မောခာမုံတိုင်းသတင်းတွေကိုထုတ်လွှင့်ပေးနေရကနေအခုတခါအိန္ဒိချင်းထိုင်းနိုင်ငံဘက်ကရွေးကောက်ပွဲသတင်းကိုလည်းပြောပြခြင်းပါတယ်။မေလ14ရက်မနေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအခြေအနေထိမဲရွေတွက်ပြီးသမျှအတိုက်ခံပါတီကြီးနှစ်ခုဖြစ်တဲ့ Mood Forward နဲ့ဖွေထိုင်းပါတီတို့ကအပြတ်အသတ်အသာစီးရနေပါတယ်။ထိုင်းနိုင်ငံသားခံယူပြီးတော့မဲပေးထားတဲ့မြန်မာຫນွယ်ဘွားတချို့ကလည်းထိုင်းနိုင်ငံမှာအစိုးရပြောင်းလဲပြီးမြန်မာဒီမိုကရေစီရဲ့အတွက်ပါအထောက်အကူပြုစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အတိုက်ခံတွေကိုမဲပေးခဲ့ကြတယ်လို့ပြောပါတယ်။Mood Forward ပါတီခေါင်းဆောင်ကတော့6ပါတီညွန်ပေါင်းအစိုးရဖွဲ့သွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့စီဦးစည်းချုပ်တဖြစ်လဲဝင်းကြီးချုပ်ပရာယုတ်ချံဦးချံနဲ့သူ့ကိုထောက်ခံတဲ့ထိုင်းစစ်တပ်ကအလွဲတကူအာဏာလက်လွတ်ပါမလားဆိုတာကတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲနောက်ဆုံးအခြေအနေကိုဗန်ကောက်မြို့ကနေကိုစော်ဝင်းလိုင်ကအခုလိုသတင်းပေးပို့ထားပါတယ
်။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအောက်လွတ်တော်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ52တန်းရဲ့80ရာခိုင်နှုန်းကမဲပေးခဲ့ကြတယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ဒါဟာအရင်ရွေးကောက်ပွဲတွေထဲစာရင်မဲပေးသူဦးရေတိတိတသာတိုးလာတာလည်းဖြစ်ပါတယ်။အထူးသဖြင့်တော့အာဏာသိမ်းစစ်ကောင်းဆောင်တစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချံအိုချာနဲ့စစ်အုပ်စုလွှတ်မိုးမှုကနေပြောင်းလဲပြီးအနှစ်သာရပြည့်ဝတဲ့ဒီမိုကရေစီစနစ်ကိုပြောင်းလဲဖော်ဆောင်မယ်ဆိုတဲ့ယူဆမှုနဲ့ထိုင်းလူငယ်တွေအကြားနိုင်ငံရေးနှိုးကျမှုအရှိန်မြင့်လာပြီးမဲပေးသူအရေးအတွက်တိုးလာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံသားမိဘတွေကနေထိုင်းနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ကိုတိုနီဟာထိုင်းနဲ့မြန်မာပြည်အကြားစီးပွားရေးလုပ်ကိုင်နေသူတဦးဖြစ်ပါတယ်။သူကလည်းဒီနှစ်မှာလူငယ်တွေအကြားနိုင်ငံရေးပို့ပြီးနှိုးကျလာတာကိုသတိထားမိတယ်လို့ပြောပါတယ်
။ဒီတစ်ခေါက်နဲ့ထူးခြားတာကပါရှိတယ်ဆိုတော့ကျွန်တော်ဒီလူငယ်တွေပို့ပြီးမှများတယ်လို့သိရတယ်ပေါ့နော်။လူငယ်တွေလည်းတော်တော်များများအဒီရေပတ်ပွဲမှာဟိုတချို့ဆိုရှင်နေဟိုနေမှာရှိတယ်ကျွန်တော်နေကလူပဲလေ။ဒါပေမဲ့ဘာလို့လဲမှမမြတ်တညာလုံးကားစီးပြန်လာမှာ ကားပေါ်မှာလည်းတွေ့တယ်စကားပြောပြတယ်လို့ဒီမှာပြန်လာတွေ့တော့ခါတော့လည်းဟာသူတို့လည်းပြန်လဲတယ်ဗောကိုတောင်ကိုကြောင်လာလို့တယ်ဆိုတော့ဟိုအရင်လုံးမဟုတ်တော့ပဲလူကြီးတွေမဟုတ်ဗျာဟိုလူငယ်ပိုင်းမှာပို့ပြီးမှများတယ်ဆိုတော့တွေ့ရတယ်ဗောအဲ့တခုတော့ထူးခြားတော့ဗျာ
လူငယ်အများစုကစစ်တပ်နဲ့ပတ်သက်သူတွေဆက်ပြီးအုပ်ချုပ်တာကိုမလို့လာကြတော့ဘူးလို့သူကပြောပါတယ်သူ့အနေနဲ့ထိုင်းနိုင်ငံသားဖြစ်နေပေမဲ့မိဘတွေကမြန်မာနိုင်ငံကဖြစ်နေတာအပြင်သူကိုယ်တိုင်ကလည်းလက်ရှိမှာမြန်မာပြည်နဲ့ဆက်ဆက်ပြီးစီးပွားလုပ်ကိုင်နေတာကြောင့်ထိုင်းနိုင်ငံဤသူမြန်မာပြည်မှာလည်းဒီမိုကရေစီစနစ်ကိုအခြေခံတဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေချင်တယ်လို့သူကဆက်ပြောပါတယ
်ဆိုတော့မြန်မာနိုင်ငံပဲမြန်မာနိုင်ငံပဲတော့ရှောက်လို့တဲ့ခါကျတော့အခုထိုင်းနိုင်ငံမှာလည်းဒီလိုမျိုးဒီမိုကရေစီတကယ်ဒီမိုကရေစီအနည်းတော့ခံစားပြီးတော့မြန်မာပြည်ကြီးကိုလည်းကျွန်တော်အဲ့လိုမျိုးဖြစ်စေချင်တာလေဆိုအခုခံစားချက်ကတော့လုံးဝပြောင်းလဲစေချင်တာမဖြစ်စေချင်တော့ဒီလိုမျိုးပေါ့နော်လူအခွင့်အရေးအပြုအခံစားချင်ရင်စေချင်တယ်အဲ့လိုမျိုးဟိုလိုမျိုးပဲအရာအပေါ်ရမဟုတ်တော့ပဲနဲ့ပဲလေဟိုတခုခုလုပ်လို့ရှိရင်လည်းပါတီဥပဒေနဲ့ညစ်တယ်ဟိုကလည်းညစ်တယ်ဆိုတဲ့ဟာမဖြစ်စေချင်ဘူးညာအဲ့လိုမျိုးဆိုတော့နှစ်ဖက်စလုံးပေါ့အဲ့လိုမျိုးအဆင်ပြေတဲ့ဟာလုပ်ချင်တယ်
ဒီလူတို့ရဲ့ဒီမိုကရေစီနဲ့ပြောင်းလဲမှုအပေါ်လိုလားချက်ကပြင်းပြလွန်လာကြောင်းဒီဒီချိန်တော့အနိုင်ရမယ်လို့ယူဆကြောင်းကိုတိုနီကပြောပါတယ်။ဒါပေမဲ့အတိုက်ခံဘက်ကပါတီငယ်တွေစုပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တဲ့အဆင့်ရောက်လာရင်တောင်လက်ရှိဝန်ကြီးချုပ်နဲ့သူ့ကိုထောက်ခံနေတဲ့ထိုင်းစစ်တပ်ကအာဏာကိုအလွယ်တကူနဲ့လက်လွတ်ပေးလိုက်မလားဆိုတာစိုးရိမ်မိကြောင်းလဲကိုတိုနီကပြောပါတယ်။ဘန်ကောက်မြို့မှာနေပြီးထိုင်းနိုင်ငံသားခံယူထားတဲ့နောက်ထပ်မြန်မာຫນွယ်ဘွားတဦးကလည်းသူအနေနဲ့ထိုင်းနိုင်ငံရဲ့ရွက်ောက်ပွဲမှာမဲထဲ့တယ်ဆိုတာသူလက်ရှိရောက်နေတဲ့ထိုင်းနိုင်ငံတခုတည်းအတွက်မဟုတ်ပဲဇာတိမြန်မာပြည်မှာပြောင်းလဲမှုတွေဖြစ်လာရေးအထောက်အကူပြုစေမယ်ဆိုတဲ့မျှော်လင့်ချက်နဲ့ထည့်ခဲ့တာလို့ပြောပါတယ
်။ဟုတ်ကျွန်တော်အနေနဲ့ဆိုတော့ဒီလိုပုံစံမျိုးလိုပဲတွေးမိတော့ဗောကျွန်တော်တို့ကဒီခါမဲထဲ့တယ်ဆိုတာမဲတစ်ခုထဲ့တာနိုင်ငံရုံးရတဲ့သဘောမျိုးတော့ဗောဗျာကျွန်တော်ကတော့ဒီခစ်တဲ့ကောက်ကိုင်ပါတီကိုထည့်ရတာညကျွန်တော်ရည်ရချက်တာနိုင်ငံအတွက်အဲတူးတက်ပြောမဲ့ပုံစံမျိုးနဲ့ကျွန်တော်အဲ့ရရည်ချက်နေတဲ့အဲတဘောရတာပေါ့ဗျာဒီမိုကရေစီလမ်းကြောင်းတဲ့ပုံစံမျိုးတော့ဗျာအခုဒီသူတို့ပါတီရဲ့လည်းဒီမိုကရေစီအဲလမ်းကြောင်းပါတီဆိုတော့ကျွန်တော်အခုဒီမဲထည့်တဲ့နိုင်ငံနှုံးစုံရတဲ့ပုံစံမျိုးပဲပြီးသူအတွက်ပေါ့ဗျာဆိုတော့ဒီပါတီတက်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစောင့်နေရင်အဲအချင်းကြီးပြန်ရေးအချင်းကြီးလည်းသူတို့ကောင်းတယ်ကျွန်တော်တို့လည်းကောင်းမယ်လို့အဲ့ဒါတော့အဲညီမထားတော့ဗောဗျာအဲနောက်ဒီတမအလုပ်တမလေးအတွက်ဗောဗျာဒီမှာရောက်လာတယ်မတုခဆင်ဟိုကလူမှုရေးအတွက်ဗောဗျာသူတို့ကိူးဆိုင်ပြီးတော့ဗောဗျာ
move forward ပါတီကဒီမိုကရေစီလူ့အခွင့်အရေးတို့အပြင်တခြားပညာရေးစီးပွားရေးကိစ္စတွေမှာအနာဂတ်လူငယ်တွေအတွက်ပိုပြီးထိရောက်အကျိုးရှိစေမဲ့ policy တွေရှိတဲ့အတွက်သူအနေနဲ့အဲ့ဒီပါတီကိုမဲထဲခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကြီးမားတဲ့ပြည်ပြင်းပြောင်းလဲမှုတွေလုပ်မယ်လို့ကြွေးကြော်ပြီးမျိုးဆက်တစ်တွေကြိုက်တဲ့လူငယ်ကောင်းဆောင်ဖီတာလမ်ချာရွန်ရတ်ဦးဆောင်တဲ့ Move Forward ပါတီကရွက်ောက်ပွဲရဲ့နီလာရာနဲ့အမျှလူကြိုက်ပုံများလာပြီးဒီကနေ့ကနဦးရထားတဲ့အနံ့ရအမတ်ဦးရစီရင်မှာအားလုံးရဲ့ရှေ့ကနေဦးဆောင်နေတာပါ။ဒါကြောင့်လဲ Move Forward ပါတီကောင်းဆောင်ဖီတာကသူဦးဆောင်ပြီး6ပါတီညွန်ပေါင်းအစိုးရဖွဲ့မယ်လို့ရွက်ောက်ပွဲအပြီးဒီကနေ့ပထမဆုံးအကြိမ်လူလူရှိမှပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။လက်ရှိမဲရလက်တီရလက်ရှိဝန်ကြီးချုပ်နဲ့သူ့ရဲ့မဟာမိတ်ပါတီတွေကတော့အနောက်မှာတိတိတသာပြတ်ကျန်နေကြတာကိုတွေ့ရပါတယ်။အစိုးရဖွဲ့လောက်တဲ့အထိသူ့ပါတီအနိုင်မရခဲ့ရင်နိုင်ငံရေးကနေအနားယူမယ်လို့ဝန်ကြီးချုပ်ပရာယုတ်ကမနေ့ရွက်ောက်ပွဲနေ့ညမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။လောလောဆယ်တော့ထိုင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဒီရွက်ောက်ပွဲရလဟာထိုင်းနိုင်ငံရေးတစ်ခုလုံးကိုကြီးမားတဲ့ပြောင်းလဲမှုဖြစ်ပေါ်စေခဲ့ပြီးခစ်တစ်ကိုကြိုဆိုလိုက်တာဖြစ်တယ်လို့ရေးသားပြောဆိုနေကြပါတယ်။ဘာပဲဖြစ်ဖြစ်အခုကျင်းပလိုက်တဲ့2023ရွက်ောက်ပွဲကထိုင်းပြည်သူတွေအကြားနိုင်ငံရေးနှိုးချမှုပိုရှိလာစေသလိုခစ်ဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်လာတဲ့စနစ်ကိုပြည်သူအများစုကမလိုလားကြောင်းဒီရွက်ောက်ပွဲမဲရလက်တွေကနေပြသနေတာလည်းဖြစ်ပါတယ်ခင်ဗျာ
။မနေ့ကထိုင်းနိုင်ငံရွက်ောက်ပွဲမှာလက်ရှိအချိန်ထိမဲရီတွက်ပြီးသမျှတော့အတိုက်ခံပါတီကြီးနှစ်ခုဖြစ်တဲ့ Mood Forward နဲ့ဖွေထိုင်းပါတီတို့ကအပြတ်သက်အသာစီးရနေတဲ့အကြောင်းနောက်ပြီးတော့ထိုင်းနိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာຫນွယ်ဘွားတချို့ကလည်းအဲ့ဒီမှာအစိုးရအပြောင်းလဲဖြစ်ပြီးမြန်မာဒီမိုကရေစီရဲ့အတွက်လဲအထောက်အကူဖြစ်စေမယ်ဆိုတဲ့မျှော်လင့်ချက်နဲ့အတိုက်ခံတွေကိုမဲပေးခဲ့တဲ့အကြောင်းဗန်ကောက်မြို့ကနေကိုဇော်ဝင်းလိုင်ကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီ UAC စနေကို radio ရုံမြင်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာ လိပ်စာ ကတော့ facebook.com/voabemiss ဖြစ်ပါတယ် VOA စီစဉ်တွေကို Radio ရုံးမြင် တင်ကြားလို့ပြင် Facebook စာမျက်နှာ ကနေ
VOA American အတန်ကနေ American ပြည်ထောင်စု Washington DC မြို့တော်ကနေ Facebook ကကွာပါပူးတွဲပြီးတော့ဓာတ်ရိုက်အတန်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ပထမအဆုံးအနေနဲ့ဒီဘန်ဒီနဲ့ပတ်သက်တဲ့အကြောင်းကိုပြောပြပါမယ်။ဘန်ဒီမှာလေပတ်နေတဲ့ငွေကြေးလုံလောက်ပြီးတော့လုပ်ငန်းကဏ္ဍတည်ငြိမ်လာပြီလို့မြန်မာဘိုးဘန်ကပြောပေမဲ့စောင့်ကြည့်တဲ့သူတွေကတော့ဘန်ဒီဟာကျွေးဆုံးပြဿနာတွေမထိန်းချုပ်နိုင်ဘူး။နောက်ပြီးတော့ငွေကြေးခွာခြားမှုတွေလည်းအာဏာသိမ်းပြီးန
ဒီမနေ့ရဲ့စီးရင်ရှင်အငွေကမနစ်ကတဲ့ဆိုင်ရင်35ရာခိုင်နှုန်းနဲ့ငွေသားလက်ကျန်က36ရာခိုင်နှုန်းတိုးလာတယ်လို့မြန်မာဘဟုဘဏ်ကဒီရက်ထက်မှထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘဏ်ဝန်ထမ်းတွေ CDM လောက်တာစုဆောင်းငွေတွေကိုအလူအယက်ပြန်ထုတ်ကြတာငွေမအပ်ဖို့လုံဆော်မှုတွေကြားမှာဘဏ်လုပ်ငန်းတွေလည်းကမောက်ကမဖြစ်ခဲ့ရတာပါအခုတော့ဘဏ်တွေတည်တည်ငြိမ်ငြိမ်ဖြစ်လာပြီလို့ဘဟုဘဏ်ကထုတ်ပြန်ခဲ့ပါတယ်ဝန်ထမ်းတွေ CDM လို့ကမောက်ကမဖြစ်သွားတဲ့နေရာတွေကိုခက်မြန်မြန်အစားထိုးပြီးလုပ်ငန်းတွေကိုဗန်တွေကရအောင်လဲပတ်ခဲ့ကြပါတယ်။လက်ရှိဗန်တွေရဲ့အခြေအနေကိုအစိုးရပုဂ္ဂလိက CDM ဗန်ဝန်ထမ်းတွေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဗန်ဝန်ထမ်းများသမဂ္ဂအဖွဲ့ချုပ် MBUF ဥက္ကဋ္ဌကို LS ကအခုလိုပြောပြပါတယ်
။အာသူတို့ကတော့ညာဘယ်လိုပြောလဲဆိုတော့ဒါသူတို့ဒါစာဝတ်နေရေးကြောင့်ဒါလူတိုင်းကတော့စာဝတ်နေရေးရှိတာပဲ။ဒါကကျွန်တော်တို့ဗန်ဝန်ထမ်းတွေနဲ့ပူဆိုးတဲ့ဟိုရထားဝန်ထမ်းတွေရှိတယ်ဟိုအထဲချုပ်ဆိုလည်းထဲချုပ်လို့ဝန်ထမ်းတွေရှိတယ်အဲတကယ်ကိုဟိုဘောနော်ဟိုအစိုးရဘက်မှာဆိုလည်းအားကြီးရှိတယ်ဘောနော်ကိုယ်ရည်နဲ့အချင်းချင်းခက်ခဲသူတို့မှာနိုင်ငံမှာနေရတဲ့ပုံစံတွေရှိတယ်အဲတချို့ကလောက်ဒီတော့ဆိုလဲဆိုရင်ကိုသူတို့ရဲ့စာဝတ်နေရေးခက်ခဲရှိလို့ပါသူတို့မိဘတွေသူတို့ဟိုအဆင်မပြေလို့ပါဘောနော်အဲ့လိုမျိုးတွေတခြားဒီကျွန်တော်တို့စီရင်ပုံနဲ့နေမှာဦးချိန်ကြီးကိုဟိုထွက်ပြေးတိမ်းချောင်ပြီးတော့ကလေးနဲ့ထွက်ပြေးတိမ်းချောင်ပြီးတော့ဟိုကြာရနေရကျုံဝနေရမှာနေပြီးတော့ကျုံဝလုပ်ကိုလုပ်ပြီးတော့လုပ်နေရတဲ့ဘဏ်ကအများကြီးပဲအခုအရှင်ပြောဆိုရင်တကယ်စီရင်ဘဏ်ဝန်ထမ်းတွေရဲ့နေရာတွေကိုဒီကောင်းနေဟိုပေါ့နော်ပြန်ပြီးတော့အစားထိုးပြီးတော့လုပ်တွေခေါ်တယ် job fair တွေလုပ်တယ်ချင်းလို့ဆိုပြန်ဟိုအဲ့ဒီစီရင်လုပ်တဲ့ဝန်ထမ်းတွေရဲ့နေရာအစားထိုးပြီးဝင်သွားတယ်ပြန်အများကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ဒီဘဏ်တွေရတယ်ဟိုပြန်ပြီးတော့ဟိုပြန်ရန်နိုင်သွားတယ်ပေါ့ဗျာဒီလိုပဲပြောရတော့ပါပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစိုးရဘဏ်တွေပုဂ္ဂလိကဘဏ်တွေအားလုံးဟာစစ်တပ်ထိန်းချုပ်လိုက်တဲ့ဘဏ်ရဲ့လက်အောက်ကိုလုံလုံလည်လည်ရောက်ခဲ့ကြရတာပါအဲ့ဒီနောက်ပြည်သူတွေအနှံထားတဲ့ငွေတွေကိုထိန်းချုပ်တာအကန့်အသတ်နဲ့ထုတ်ပေးနေတာကအခုအာဏာသိမ်းပြီးနှစ်နှစ်ကျော်လာတဲ့အချိန်အထိအကန့်အသတ်တွေဆက်ရှိနေတုန်းဖြစ်ပါတယ်ငွေစုသောအနှံသူတွေငွေလွှဲပြောင်းသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့online ငွေအလွယ်အပြောင်းတန်တရားဖြစ်တဲ့ငွေပြောင်းလဲမှုတွေကိုအရေးယူတာကလည်းနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာတယ်လို့ကို LS ကဆက်ပြောပါတယ
်။ဒါကြောင့်အဓိက KB ပေါ့ KB တို့ wave တို့ KB ဆိုရင်ဒါ KBZ ဘဏ် wave ဆိုရင်လည်းဒါယူမှာပေါ့။ဟိုကျွန်တော်တို့ကပြင်မှုတဲ့ဖုန်းနံပါတ်တွေနဲ့ဟိုဖွင့်ထားတဲ့ account တွေကိုအဖုန်းနံပါတ်ကတစ်ဆင့်ကျွန်တော်ပတ်ပုံနေတဲ့ data အချက်လက်တွေပုံမှန်ထည့်ပြီးတော့ဒါဟို online banking ကိုဖွင့်ရတာဆိုဒီ account တွေဒီဘောပေါ့နော်ငွေလွှဲပြောင်းတွေလိုက်တာဟိုကျွန်တော်တို့ကအများအားဖြင့် daily ya daily chat လောက်ရတော့ daily chat လောက် transaction တွေအဲ့တော့ဒါတော့လွယ်တယ်ပေါ့ဗျာချင်းမျိုးတို့ဘန်တွေကဒီလိုမျိုးလိုက်ပေါ်ရတယ်ဟိုနေ့တိုင်းဒါတွဲနေတာလားဒါကြတော့လိုက်လို့လွယ်တယ်ပေါ့ဗျာ
အာနာသိမ့်ယူပြီးနောက်ကတပါးတည်းကတ်လိုက်လာတဲ့စီးပွားရေးကမောက်ကမနဲ့အတူလုပ်ငန်းတွေရပ်ဆိုင်ပြီးဘန်တွေမှာကျွေးဆုံးလို့ခေါ်တဲ့ချင်းငွေအတိုးအရင်ပြန်မရတဲ့ပြဿနာကိုပုဂ္ဂလိကဘဏ်တွေကြုံခဲ့ကြရပါတယ် non performing loan NPL လို့ခေါ်တဲ့ကျွေးဆုံးနေတဲ့ဒုက္ခရောက်နေတဲ့ဘဏ်တွေကိုလူထုကမယုံတော့ဘဲဘဏ်တွေပြိုလဲမယ်ဆိုတဲ့စိုးရိမ်စိတ်နဲ့စုဆောင်းငွေတွေကိုအပြေးအလွှာထုတ်ခဲ့ကြတာပါဒါကိုကာကွယ်ဖို့ဘဏ်တွေကလည်းစုဆောင်းငွေတွေထုတ်ယူတာကိုကန့်သတ်ခဲ့ပါတယ်ငွေထုတ်ဆက်မှာလည်းငွေသားမထည့်ကြတော့ပါဘူးတကယ်တော့ဘဏ်တွေဖြစ်နေတဲ့ NPL ပြဿနာဟာအရင်ဦးသိန်းစိန်အစိုးရအာဏာယူကြတဲ့ကတည်ရင်နဲ့တည်တည်လာခဲ့တာဖြစ်ပါတယ်။ အိမ်ချမ်းမြေအတွက်ငွေလိုနေတဲ့ခရိုနီတွေလုပ်ငန်းရှင်တွေကိုအလွန်အကျွံငွေချေးမိတာကနေကျွေးဆုံးပြဿနာကိုဗန်နေကြုံနေကြရတာပါဗန်တစ်ခုရဲ့ကျွေးဆုံးဟာချင်းငွေပမာဏရဲ့900ခန့်နှုန်းတဲ့မကျော်ရပေမဲ့တချို့ဗန်တွေဟာဒါကိုဖာထေးဖို့စူးစမ်းရင်ထိမ့်ချုပ်မရနိုင်တဲ့အခြေအနေဖြစ်လာခဲ့တာပါအကျွေးပြန်ဆက်နိုင်မှုဝယ်ထားတဲ့အိမ်ချမ်းမြေနဲ့ဒေါ်လာလဲနှုန်းတွေကိုခရိုနီတချို့ကဈေးဆွဲတင်ကြပါတယ်ဒီလိုနည်းနဲ့အကျွေးတချို့ကိုပြန်ဆက်ကြတယ်လို့သတင်းတွေလည်းထုတ်ခဲ့တာပါဘ ഹു ဘန်ကတော့ဗန်နီရဲ့ကျွေးဆုံးပြဿနာမနစ်ကတည်းကရော့သွားပြီး 10.99 ရာခိုင်နှုန်းကျဆင်းသွားတယ်လို့ဒီရက်ပိုင်းကထုတ်ပြန်ထားပါတယ်လျှက်စင်မီမမနာအပါအဝင်အထွေထွေကုန်ကျစရိတ်ကြောင့်အရှုံးပေါ်နေတဲ့လုပ်ငန်းတွေဟာဗန်ချင်းငွေတွေကိုပြန်မဆက်နိုင်ကြပါဘူးဒါကြောင့်ပြည်တွင်းဗန်တွေကတော့ဒီကျွေးဆုံးပြဿနာကိုအခုထိရင်ဆိုင်နေကြရတော့မယ်လို့ကိုအဲလက်စ်ကပြောပါတယ်
ပေါက်ကွဲသေးတဲ့မီးတောင်တစ်ခုလိုပဲရတယ်လားဒီလိုအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကျတော့ပူပြီးတိတာပူပြီးတိတာဆိုတော့လူတွေကငွေကြေးဖက်ဖက်ဖြစ်လာတယ်အဲပြီးတော့လုပ်ငန်းတွေကမလဲပတ်နိုင်ဘူးဒါလို့ဆိုမီးမမှန်တာတွေဟိုနောက်စားစီတွေဈေးကြီးတာတွေအဲ့တော့ဒီအသေးစားပဲဖြစ်ဖြစ်အလက်စားပဲဖြစ်ဖြစ်အကြီးစားပဲဖြစ်ဖြစ်ဒီလုပ်ငန်းတွေလည်းမလဲပတ်နိုင်ဘူးမရှိတော့တဲ့အနေအထားမှာဘယ်နေရာနေသူတွေကချင်းငွေတွေယူထားတဲ့အပိုင်းမှာပြန်မဆက်နိုင်တော့တဲ့အချိန်မှာ NPL တွေဒီဟိုစည်ရင်းတွေပို့ပြီးတော့ဟိုများလာတော့အဲ့ဒီလေအဲ့တော့သူတို့ဒီဒါဟိုသူတို့ကထိန်းချုပ်နိုင်တဲ့ဘာညာဆိုတဲ့ဒါတီးပြီးဟိုသူတို့ရဲ့လက်ကွက်တစ်ခုတာဖြစ်တယ်ပေါ့နော်ကျွန်တော်တို့အဲ့လိုသုံးသပ်တယ်အဲနောက်တစ်ခုကကြတော့ဘန်နီကကြတော့ဟိုတစ်ခုနဲ့တစ်ခုချိတ်ဆက်နေတာအဓိကပုံလိကဘန်နီဒီပို့ပြီးတော့ဟိုချိတ်ဆက်မှုရှိတယ်ဘန်တပန်ပြိုလဲပြီဆိုရင်ဘန်တပန်ဒီနောက်ထပ်တပန်ဒီထက်ရိုင်ဖို့အတွက်ဟိုဝမလေးဘူးပေါ့နော်အဲ့တော့ဒီဝေးကြီးစနစ်ကြီးတစ်ခုလုံးပြိုလဲသွားမှုဒီပြိုလဲသွားမဲ့အနေထားလို့ဒီဒီအစိုးရဘန်ကြီးပုံကြဘန်ကြီးကဒီလိုမျိုး MBL စင်းနေနဲ့ပတ်သက်ပြီးတော့ထဲချုံနိုင်မှုမရှိလေဟိုဒီဘန်စနစ်တစ်ခုလုံးကပြတ်သုံးမဲ့အနေထားကိုတွေ့ရွနဲ့သွားနေတယ်ပေါ့နော
်အစိုးရပုဂ္ဂလိကစစ်တပ်ပိုင်းနဲ့အစိုးရတပိုင်းဘန်တွေဟာစစ်ကောင်စီရဲ့စစ်အသုံးစရိတ်အတွက်ငွေကြေးတောက်တိုင်ဖြစ်လို့ဒါတွေကိုရပ်တန့်ဖို့ကြဲကြဲပြန့်ပြန့်ဆော်ဩနေကြတာလည်းရှိပါတယ်။တစ်ဖက်မှာဗဟိုဘန်ကတော့ဘန်တွေစီကငွေလုံးငွေရင်းလိုက်ထွက်မသွားအောင်ရနိုင်သလောက်ထိန်းချုပ်ထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းငွေကြေးခွာချမှုမှာပုဂ္ဂလိကဘန်တွေပိုပြီးပါဝင်ပတ်သက်လာတယ်လို့ပြောနေတာတွေလည်းရှိပါတယ်။ဥပမာမူရစေအပါအဝင်တရားမဝင်စီးပွားရေးတွေအာဂတိလိုက်စားမှုတွေဒါတွေမှာဗန်တွေကအဓိကပါဝင်နေတယ်လို့အချက်အလက်တွေနဲ့ပြောဆိုလာကြတာပါဒီလိုနည်းနဲ့စစ်ကောင်စီရဲ့ငွေကြေးပံ့ပိုးနေတဲ့ဒေါက်တိုင်တွေအဖြစ်ဗန်တွေကရပ်တည်နေကြတယ်လို့ MBUS ကသူတို့ရဲ့မေလ၁ရက်နေ့အပြည်ပြည်ဆိုင်ရာအလုပ်သမားနေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းရေးသားထားပါတယ်ခင်ဗျာ
စစ်ကောင်စီလက်ထက်ဗန်နီရဲ့အခြေအနေနဲ့ငွေကြေးခွာချမှုတွေအကြောင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးတာပါဆက်လက်ပြီးတော့အွန်လိုင်းကငွေလိမ်လည်တဲ့အကြောင်းကိုလည်းဒီတင်ပြခြင်းပါတယ်အွန်လိုင်းကနေလိမ်လည်ပြီးငွေညှစ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခိုင်းစေမှုတွေဟာအာဆီယံဒေသတွင်းမှာအဓိကပြဿနာတရားဖြစ်လာပြီးဒီကိစ္စကိုတိုက်ဖျက်ရေးအာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးတိုက်ကပြောပြပေးမှာပါ
အွန်လိုင်းပေါ်ကနေအကောင့်ထူတွေဖွင့်ပြီးတခြားသောနိုင်ငံတွေကလူတွေကိုဆွဲဆောင်ငွေလိမ်တဲ့လုပ်ငန်းတွေဟာအာဆီယံဒေသရင်းမှာကြီးထွားလာနေပြီးဒီလုပ်ငန်းတွေမှာအတ္တမအခိုင်းစေဖို့အတွက်လူမောင်ခိုကူးမှုတွေဟာဒေသရင်းမှာအဓိကပြဿနာတစ်ရပ်ဖြစ်လာနေပါတယ်။မေလဒုတိယပတ်အတွင်းမှာပဲမြန်မာနိုင်ငံမြဝတီမြို့ကနေအင်ဒိုနီးရှားနိုင်ငံသား20ကိုကယ်တင်နိုင်ခဲ့ကြောင်းအင်ဒိုနီးရှားအနာပိုင်တို့ကပြောပါတယ်။ဒီအင်ဒိုနီးရှားနိုင်ငံသားတွေကိုမြန်မာနိုင်ငံကိုခေါ်ဆောင်ခန့်ရပြီးတဲ့နောက်စိုက်ဘာရာဆွေးမှုလိင်ညာလုပ်ငန်းတွေမှာအတင်းအကျပ်ခိုင်းစေခန့်ရတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။အခုလိုအတင်းအဓမ္မခိုင်းစေခန့်ရသူတွေထဲမှာအရှိတောင်အရှဒေတာရင်းကတခြားသောနိုင်ငံသားတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံကနေကယ်တင်နိုင်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံသားတချို့ကိုနေရာရင်းကိုပြန်လည်ခေါ်ဆောင်နိုင်ခဲ့ကြောင်းဖိလစ်ပိုင်အာဏာပိုင်တွေကလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တယ်တဲ့ဝန်ကြီးမိုဟာမက်မာဖော့ကတော့အင်ဒိုနီးရှားအပါအဝင်ဒေတာရင်းကနိုင်ငံတွေအနေနဲ့စိုက်ဘာရာဇဝတ်မှုတွေရာဇဝတ်မှုကျူးလွန်ခံရသူတွေအရေးကိုဆီယနာသိမ်းပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံနဲ့ ပူပေါင်းဆောင်ရွက်နိုင်ရေအခက်အခဲဖြစ်တယ်လို့မေလာကိုရနေမှာသတင်းတောက်တွေကိုပြောပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေကတော့လုံတာတွေကိုဖျားယောင်းနေတဲ့တရားမဝင်
ออนไลน์အလေးအညာလုပ်ငန်းအများအပြားကိုဖော်ထုတ်ပြီးဒီလုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်ကဖြစ်ပြီးငွေညှပ်ဖို့အတွက်ကမ္ဘောဒီးယားတွေကိုအသုံးချနေတာလို့လဲကမ္ဘောဒီးယားရဲတပ်ဖွဲ့ကပြောခဲ့တာပါရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးတွေကိုလေ့လာစောင့်ကြည့်နေတဲ့ဦးထွန်းကြည်ကလည်းဒီကိစ္စအပေါ်မှာစိုးရိမ်ချက်ရှိပါတယ်ဒီတရုတ်စီမံကိန်းတွေကိုလက်ခံတဲ့အခါ ရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအလုံးသိနေကြတဲ့ဒန်ရွှေကောက်ကိုလိုနေရာမျိုးမှာဒီမျိုးပြစီမံကိန်းကြောင့်ရွှေကောက်ကိုမှာစီမံကိန်းကိုရပ်တန့်လိုက်ရတဲ့အထိဒီပြဿနာကြီးကြီးမားမားတွေရှိတယ
်ဒီလိုအွန်လိုင်းပေါ်ကလိန်ညာငွင့်ညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူပီးအတင်းအဓမ္မခိုင်းစေမှုတွေတိုက်ဖျက်ရေးအခုတော့အာဆီယံခေါင်းဆောင်တွေရဲ့ညီလာခံမှာသဘောတူလိုက်ကြပါပြီအင်ဒိုနီးရှားနိုင်ငံတောင်ပိုင်းလာဘွန်ဘာဂျိုစိတ်ကမ်းမြို့မှာအာဆီယံထိပ်သီးညီလာခံကိုမေလ10ရက်နဲ့17ရက်နှစ်ရက်ကြာကျင်းပခဲ့တာပါဒေတာရင်းကိုရိုက်ခတ်စေတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုနောက်ကမ္ဘာစီးပွားရေးရုန်းကန်နေရာချိန်မှာအရှိတောင်အာရှဒေတာရင်းညီညွတ်ကြဖို့ကိုလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားပါတယ
်ကတပန်တန်တန်ကန်မာစီဆန်ဂတ်ဘရတ်
အနာဂတ်မှာစိန်ခေါ်အကဲဆန့်ချက်တွေကထိပ်ပြီးတော့ပြင်းထန်နေစေဖြစ်ပြီးပထဝီနိုင်ငံရေးအန်တီရဲကလည်းကြီးမားနေပါတယ်။အမေရိကန်နဲ့ဥရောပမှာဗန္ဓာရေးအင်စတီကျူရှင်းတွေပြိုကျနေပါတယ်။ဒီအချိန်နေမှာအာဆီယံကိုဖွံ့ဖြိုးမှုအချက်အချာဖြစ်ထိမ့်သိမ်းထားနိုင်ရည်အတွက်ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားတာပါ။ရှေ့တောင်အရှနိုင်ငံများရဲ့ထိပ်သီးခေါင်းဆောင်တွေနဲ့စီးပွားရေးအတိုင်ပင်ခံကောင်စီကိုယ်စားလှယ်တွေတွေ့ဆုံစဉ်မှာအင်ဒိုနီးရှားသမ္မတကအခုလိုသတိပေးသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တွယ်တဲ့ဝန်ကြီးမိုဟာမက်မာဖုတ်ကတော့အဆိုပြုထားတာကြားပြီးဖြစ်တဲ့ဒေတာရင်းတရားခံလွှဲပြောင်းရေးသဘောတူညီချက်ပေါ်လာရေးအာဆီယံဘက်ကဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြောပါတယ်။ဒီသဘောတူညီချက်ပေါ်ပေါက်လာရင်တော့စိုက်ဘာရာဆွေးမှုကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကမြင်မြန်ဆန်ဆန်ရေးယူနိုင်မှာဖြစ်တယ်လို့ကြိုတင်ကာကွယ်နိုင်မှာလည်းဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်ဖြစ်ရခါလည်းအတော်ကြာနေပြီလို့သူကပြောပါတယ်။ဒီလိုသဘောတူညီချက်မျိုးဟာဆိုရင်အာဆီယံဒေတာရင်းကိုရာဇဝတ်သားတွေခိုးလုံရအဖြစ်ကနေကာကွယ်နိုင်မှာဖြစ်တယ်လို့အာဆီယံကိုစီးမြင်စည်းကမ်းအခြေခံနဲ့အတိုင်းအဝိုင်းဖြစ်လေတည်ဆောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးများအရေးစောင့်ကြည့်လေ့လာသူဦးထွန်းကြည်ကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြီးတွေနဲ့အတူစီမံစည်းကမ်းထိန်းချုပ်နိုင်မယ့်ရန်တရားတွေလိုအပ်တယ်ဆိုတာကိုထောက်ပြပါဗျ။
မြဝတီမှာရှိနေတဲ့ဒီတရုတ်စီမံကိန်းနဲ့ကမ္ဘောဒီးယားကစီမံကိန်းတွေကြားဒီမောင်ခိုကိုင်းတွေပေါ်ထွန်းလာတဲ့ပြဿနာမျိုးတွေကအဆအပေါ့လေ။ဆိုတော့ဒါကတောက်လျှောက်ကျွန်တော်တို့ရှိနေတဲ့ပြဿနာဖြစ်တယ်ဆိုတဲ့အခါကျတော့ကြောက်ဖြူမှာကလည်းဒီစီမံကိန်းတွေလာလို့ရှိရင်တော့အခုစောစောကကျွန်တော်ပြောသလိုပဲအခုကိုနိုင်ကဒီတယောက်တွေကဒီကြောက်ဖြူမှာမြေအယောင်အဝေတွေတော်တော်များနေပြီပေါ့လေနော်မြေစည်းကလည်းဒေသခံလူထုနဲ့ဘာမှမဆိုင်တဲ့အခြေအနေမျိုးကိုအခုကိုရောက်နေပြီ
52ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်တဲ့ဥက္ကဋ္ဌကြေညာချက်မှာတော့ဤပညာကိုမမှန်မကန်အသုံးချမှုတွေကြောင့်ကြီးထွားလာရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ရေးလူမောင်ခုတ်ကူးမှုတွေလူကုန်ကူးမှုတွေနဲ့ဆက်ဖြစ်ပေါ်မှုတွေအပါအဝင်ပုံမှန်မဟုတ်တဲ့ပြောင်းရွှေ့မှုတွေတိုးလာတဲ့ကိစ္စဟာလည်းစိုးရိမ်စရာဖြစ်တယ်လို့ဖော်ပြပါတယ်။နေဆက်ထိ ंछ ုပ်ကန့်သက်ရေးနဲ့တရားဝင်စုမုံရေးတိုးမြင့်ဆောင်ရွက်ချဖို့အရှိတောင်အာရှနိုင်ငံများကခေါင်းဆောင်နေသဘောတူချတဲ့တစ်ချိန်နဲ့မှာပဲတနိုင်ငံချင်းစီအနေနဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေတိုးမြင့်ရေးဆောင်ရွက်ချဖို့လည်းတိုက်တွန်းထားတာပါ။ခေတ်မီဤပညာတွေပို့သုံးပြီးလူလူကိုလည်းပညာပေးရည်တို့လည်းပါဝင်ပါတယ်ရှင
်။ online ကနေလိမ့်လည်ပြီးငွေညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခိုင်းစေမှုတွေတိုက်ဖျက်ဖို့သဘောတူညီတဲ့အကြောင်းစီးပွားရေးအစီအစဉ်တွေနဲ့မတ်သိန်းကြီးကတင်ပြထားတာပါ။ဆက်လက်ပြီးတော့နားဆင်ကြည့်ရှုရမှာကတော့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်။ Taiwan net Bianle Bouncy Dwello so be Taiwan Joneswega Tiobimaji Begani Sin Anne Change Muri Bodo Loni Bare Taiwan Gale Duya Gagway Swanigu Api Mindibu Loni Bare D Achini Ma Taiwan Machine Jare Myanmaria Blau Sui Nijabatle Masu Myanmonga Lumushugen A season and the net so Zambi Myanbi Tin Biatabare Kamya.
A shady young net down your bin a jama, she did Taiwan Joma. Parties of democracy sending a Juga Cantamra or show the Senego, Chindomare. Louis Nasset don't then quit him and she did Taiwan Joha. Ninja Dinian Nello, Jibuya, Bionai Bime. Taiwan Joha threw by Nello a mere Bionide. Dear Bima G. S. Ye Yanga, a mere Shinibare. Taiwan go see any don't be Bima G. Ocho who out ya on low mellow, Georgia Tadalo. See ye, Thunderman ye, see why a PR report do lonibare. လွန်ခဲ့တဲ့၃နှစ်လောက်ကစပြီးထိုင်ဝမ်ကျွမ်းသားမှာတရုတ်လီဒက်လေယာဉ်တွေပြန်တမ်းမှုကိုနေစဉ်လိုလုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှာကြီးကတိုက်ခိုက်လာခဲ့ရင်တုံ့ပြန်တိုင်ဖို့အသင့်ရှိနေကြောင်းပြသတဲ့အနေ မှုတွေပိုလှုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဟူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကလေရင်ပေါ့စစ်နေရင်ခဏခဏဖြတ်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်ထန်တာဖြစ်တဲ့အကြောင်းပေါ့တော့ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးကလည်းအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်။တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်လာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့တော့တင်းယူမလားဆိုတော့ဘောနော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုရင်တော့ပုံမှန်အဖြစ်ကဒီအကြောင်းအနေနဲ့ပတ်သက်ပြီးတိတ်မပြောချအောင်ဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အဖြစ်နေ့စဉ်ဘဝမှာအစားတစ်ချိန်ဖြစ်လာခင်ဘလို့လုပ်မလဲဆိုရှင်တဲ့ဘဝကြတော့စိုးရိမ်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာခင်ဗျာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာရေချိမ့်ချောက်တဲ့ရံကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့အစိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှတာမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှတတိထားလာတယ်လို့ရောမြင်ရလားရှင့်
ဟုတ်ကဲ့အမဒီပြောတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတိတာလာတာကိုသတိထားမိတယ်ခင်ဗျာအကယ်ကျွန်တော်တို့ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာလာတာကိုသတိထားမိတယ်ခင်ဗျာ
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smell Ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ
်ကိုကသူများနိုင်ငံမှာဆိုတော့ဘယ်လိုပြောရမလဲကိုကဘေးကိုသွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆက်မပြတ်တက်ဘူးလေတော့တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ရောလူချွေးနေရတာကိုအတွက်ရှိလားပေါ့နော်အမျိုးဆိုရင်းတာပေါ့အဲသူများမောင်းထွင်းကွာပြန်ရမှာလေဒီမှာနိုင်ငံမှာအချင်းချင်းပြေးမှုဆိုရင်တော့အဲကြောင့်တော့ကိုကအဲ့အရင်ဆိုရင်းတာပေါ့
2022နှစ်ကုန်ပိုင်းတော့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်။အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်အစိုးရကတော့တရုတ်တပြည်တော်မှုကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2020ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲ့ဒါတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား။
ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကြတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာပါတယ်ခင်ဗျာ။ဘာဖြစ်လို့ဆိုလူငယ်ပိုင်းတွေကကြတော့သူတို့မွေးတာကလေးကသူတို့ကဒီထိုင်ဝမ်ဟာဆိုရင်တခြားရက်တည်နေတဲ့ဒီအစိုးရတကြီးရက်နဲ့ပေါ့နော်ဒီလိုမျိုးဘယ်လိုပြောမလဲရက်တည်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပဲရှုမြင်ထားတာဖြစ်တဲ့ကြောင့်သူတို့အများစုရဲ့သူတို့ထင်ထားတာကထိုင်ဝမ်ဆိုတာငကိုတဲ့တနိုင်ငံဖြစ်နေပြီ။ဒါကြောင့်ဒီလိုမျိုး American နဲ့သူတို့ကိုဒီလိုမျိုးနောက်ကနေပြီးတော့နော်စစ်အင်အားဖြစ်ဖြစ်လက်နက်အင်အားဖြစ်ဖြစ်ဒီလိုနှီးပေါင်းဒါမှမဟုတ်နှီးပညာအရပဲဖြစ်ဖြစ်ဒီလိုမျိုးကူညီထောက်ပံ့ပေးနေတဲ့ကြောင့်သူတို့ကတော့ဒီအာတက်တယ်ပေါ့တစ်ဖက်ရဲ့ချင်းချောင်းမှုကိုသူတို့ကကာကွယ်နိုင်တယ်ခုခံနိုင်တယ်သူတို့မှလည်းကြောထောင်းနောက်ခံရှိတယ်သူတို့ကရှုမြင်ကြတယ်ခင်ဗျဒါပေမဲ့လည်းသူတချီပိုင်းနေကြတော့လေတချင်ကသူတို့ရဲ့ဒီပြောမလဲတချင်ကလည်းသူတို့ကတီမာကြီးကနေပဲလာတဲ့မျိုးနယ်ဖြစ်တဲ့ကြောင်သူတို့ကမျိုးနယ်ချင်းတူနေတာဖြစ်တဲ့ကြောင်ဒီလိုမျိုးမှသူတို့တချို့လူကြီးပိုင်းတွေရဲ့အနေစုကကြတော့ American တွေမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့နော် 哦，那那年帮事业，然后帮事业，我不为了为国，现在呢，随便都是庶民家的，听见。
台湾嘛，西边一路你的过来个咯，台湾那年以下，这个全部的八几年的苦的个，被八几啊那样的苏联部嘛，目的比了，利用的十三亿国的路标牌的。台湾嘛，民进党路标的，那是啊那样怎么的，蔡英文的 TPP 八几个。第三，落来的台湾偏昂，这个他人路先别话嘞。
Parti nak kusi ya, bu. Kule si temara ye parti bu. Mencin dah ni, nak komit dah soal nak kusi ye. Mencin dah kado tuah mienan cuzar le. Tuah dua dah dah mienan si. Jadi buat tuah, terusai memang cuzar le mienan tu. Komit dah kado alun ni dah hazat apa yang me tuah, tu be. Enak kulo kuat bu. Ini nama komit dah terus kado di dalamnya. Dia biar cincang muzi, alau di mepin tahu.把那都啊，先培养点的，说，第民进党加入，我们那些党个也把它加入，啥的啊，就说，第党那也是嘛，就民进党这些党那过来啊的，就党那偏，原来在南岸去经营的，都表皮没水拿起来的，还弄那个，第二边也没进来的，还弄那个，都啊，经营都都那东边没水表，经营起来不的。
那是嘛咯，第二也是也真马虎，前面那里一撮。2019年4月末，越南被美国打来，美国那边宣布参加美西线后，历史历来个呢，那场那是2019年4月末，第二天突然路台湾他们那个进家给办的，台湾嘛，各国人啊都面目露出来，美国那边宣布参加的加拉古表来的路，四月双人个摸摸你那片的路，果然来宣布宣布的，古多马斯卡先表白的。
亲家，你别讲偏难的啵喏，那怕家的事业那不得比较啵喏，第二个是不会的，别讲偏难的，所以说说明他了，比如说讲，无论雷拉的单的，比如说多话的，要家里单啵喏，啊，等于比较要家里单下的，什么厂家啦，等你啵喏，不比较，比如多切啵对，比如送片家里他们呀，那比较就那的话的，什么厂的话比什么，那什么喏 ，resurface 所比较的，高看的物业，要家里物业啵，什么厂比较多的呀，便宜哦。我们现在背的没有的路没有保，那有没有 resurface 过来？哦，路也是多噶，人家他不会要好有买路都要进伢那里去。
台湾嘛，没偏没的，是无人家啦，真的偏多人的不得路，得有拍个路。譬如这个苗山路的宝塔比路的路也路，得有南岸在他那表文呀、黄伟斌啊、破壁表述给话的。台湾那边的帮新南爷，双工路段没路的开嘛，他比较表给话的。အခုလိုမျိုးဒီထိုင်ဝမ်နဲ့တရုတ်နိုင်ငံသားမှဆေးရည်တက်မှမှုတွေတိုးနေချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအခြေစိုက်တဲ့ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေး CSIS တက်သည့်ပညာရှင်များအဖွဲ့ကနေပြီးတော့မှတကယ်လို့များဒီတရုတ်ပြည်မှာကြီးက2026ခုနှစ်ကြာလို့ရှိရင်ထိုင်ဝမ်ကိုစစ်ဝင်တိုက်ခဲ့ရင်ဆိုပြီးတော့မှသူတို့ဒီဆေးရည်အရဖက်ဖက်ကနေပြီးဆန်းစစ်ပါတယ်အဲ့ဒီဆန်းစစ်ချက်အရဆိုရင်တကယ်လို့စစ်ဖြစ်လာခဲ့လို့ရှိရင်တရုတ်ထိုင်ဝမ်သားမကဒီအမေရိကန်ပြည်ထောင်စုနဲ့ဂျပန်တပ်တွေထိခိုက်ကြဆုံးမှုများနိုင်တယ်တရုတ်နိုင်ငံအနေနဲ့လည်းအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့မှတုံ့တက်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
ထိုင်ဝမ်နဲ့တရုတ်တင်းမာမှုအကြောင်းကိုမဆုမြတ်မုံကလူမှုရှုခင်းအစီအစဉ်နဲ့တင်ပြထားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့မြန်မာပိတ်တပ်တွေတစ်ချိန်ကအတော်တော်ကိုအားပေးခဲ့တဲ့ဝူခုံဇက်ကားကိုကြိုးယူပြီးတော့အခုခေတ်ပုံစံမျိုးရိုက်ကူးတဲ့ရုပ်တံဇက်လန်းတွဲကိုဒီလအတွင်းစတင်ပြသတော့မှာပါအဲ့ဒီလိုအကြောင်းတွေပါအဝင်းကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကသတင်းတွေကိုတတ်တန့်ရောင်သတင်းလွှာအစီအစဉ်မှာမအေးတန်တာကျော်တင်ဆက်ထားပါတယ်ခင်ဗျာ
ကျလောကပဲအော်စကာဆုတွေရသွားကြတဲ့မင်းသမီးမီရှဲယိုနဲ့မင်းသားခီဝေကွမ်တို့ကိုအခုလဲကော်ဇော်နီခင်အခမ်းအနားတစ်ခုမှတွေ့ရပါတယ်။မေလ9ရက်နေ့ကနယူးယောက်မြို့မှာကျင်းပသွားတဲ့ American Born Chinese American Born တရုတ်ဆိုတဲ့ရုပ်သံဇာတ်လမ်းဖွင့်ပွဲမိတ်ဆက်အခမ်းအနားဖြစ်ပါတယ်။မီရှဲယိုကတော့ပြီးခဲ့တဲ့2လကပဲ Everything Everywhere All at Once ရုပ်ရှင်ဇာတ်ကားနဲ့သူတို့နှစ်ဦးအတူတူအော်စကာဆုရခဲ့တာကိုမယုံလို့ပြောသွားခဲ့ပါတယ်။ဒါမဲ့လေဒီလိုအော်စကာဆုရသွားခဲ့လို့လေသူနဲ့အာရှအတိုင်ဝန်တစ်ခုလုံးမှာတက်ရောက်မှုကြီးကြီးမားမားရှိကြသူကကြူဆိုပါတယ
် You know it's really interesting someone said to me it's only been 2 months it feels like it's so many things have happened since then I've been like crossing the
အရင်စိတ်ဝင်စားစရာကောင်းလဲရှင်ကျမကိုတယောက်ကပြောတယ်နှစ်လပဲရှိသေးတာဒီထဲမှာဖြစ်သွားတာတွေကအများကြီးပဲတိုက်ကြီးတွေတနေရာနဲ့တနေရာကူးနေရတယ်လို့ပဲကြည့်တော့ကျမလည်းအခြေအနေကိုလိုက်ပြီးတော့ပျော်နေလိုက်မယ်ပေါ့အရှိတိုင်းသားတွေအတွက်တကယ်ပျော်စရာချစ်စရာရတာတွေကိုပေးတယ်ဒါမျိုးစောင့်နေကြတာကြားပြီလေ
It will be difficult and dangerous.
To be the hero.
What if I'm not, though?
Fate is not decided up there, but
ရုပ်ရှင်ကမှာမရှိရောက်ကွက်ရင်မဲရော်နေရာကနေတရုပ်ဆောင်ပါတယ်။ဂျင်းလူဝင်ရန်ရဲ့ရုပ်ပြကာတွန်းကိုအခြေခံရိုက်ကူးထားတာဖြစ်ပြီးတော့ဒီကာတွန်းဆောင်မှာကအမေရိကန်နိုင်ငံသားတရုတ်ကောင်လေးတယောက်ရဲ့ဖြစ်စဉ်ကိုဆွဲပြထားတာပါ။အเจ้าမှာသူ့ကိုအခုမှအသေးရောက်လာတဲ့တရုတ်เจ้าသားလေးနဲ့တွေ့ပေးလိုက်ပြီးတော့အဲ့ဒီတရုတ်ပြည်ကကလေးကမြောက်ဘီရင်ဝူခွင်းရဲ့သားဖြစ်နေရတယ
်။ I wanted to tell a story.Where the Asian American identity was the focus. It's a huge part of how I find my place.
ကျွန်တော်ရင်ကလည်းကြိုးဥပါတယ်ဒီစာအုပ်ကကျွန်တော်စီကဖြစ်တာဆိုတော့ကျွန်တော်ဇာလန်လို့ဖြစ်မိတယ်ဒါပေမဲ့ဒီအထက်မှာအားလုံးကဝိုင်းထက်ကြိုးစားတာဆိုတော့ကျွန်တော်တို့အားလုံးရဲ့ဇာလန်ပေါ့ဒီထက်ကအစိတ်ပိုင်းလေးတစ်ခုဖြစ်ရတာကိုဂုဏ်ယူမိပါတယ
် American ကတရုတ်နယ်ပွားဆယ်ကျော်တက်နေရမှာတော့မင်းသားလေးဘန်ဝမ်ကတရုတ်ဆောင်ပါတယ်ဇလန်ကနာမည်ကျော်တရုတ်ကဝူခွန်ကဂျန်နီတူသဝက်စ်ကိုကြောယိုယူထားတာဖြစ်ပါတ
ယ် I grew up in I was born in China and I moved here when I was 6 and in China there's only really two shows on television it's the news and then it's the live action
ကျွန်တော်ကဒီမှာ TV တရုတ်ပြည်မှာမွေးရပါဒီကို6နှစ်တန်းမှာပြောင်းလာတာတရုတ်ပြည်မှာတော့ကြီးစရာကနှစ်မျိုးပဲရှိတယ်လေတတင်းရဲ့နောက်တစ်ခုကဂျန်နီတူသဝက်စ်ဝူခွန်ကကိုကတ်တွန်းကားရဲ့လူရည်နဲ့ပြင်ရိုက်ထားတဲ့ကားရဲ့အဲ့ဒီ3မျိုးပဲရှိပါတယ်ဒီတော့အလိုလိုနေရင်းနဲ့ကိုအချိန်3ပုံ2ပုံကဝူခုံးကားကိုကြည့်ပြခဲ့တာပ
ါမင်းသားဘန်ဝိုင်းပြောသွားတာပါဒီဇလန်တွင်းမှာထူးခြားတာကမြောက်ပြည်ကအရင်တုန်းကမူရင်းဇလန်မျိုးမဟုတ်ဘဲနဲ့နောက်ဆက်တွဲဇလန်ကွက်တွေရှိနေတာဖြစ်ပါတယ
် it's a really interesting and smart take on it because it's not really adapting any of the original folklore
အရန်ကိုစိတ်ဝင်စားပြရကောင်းပါတယ် idea ကအရန်ကောင်းတယ်သူကမူရင်းကိုပြန်မှီညံရိုက်ထားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီမြောက်ဘီရင်ကားရဲ့အဆက်လူမျိုးဆက်ရိုက်ထားတာပါဝူခုံးအသက်ကြီးလာပြီးပူပြီးတာဝန်ယူမှုရှိလာတယ်သူငငယ်တုန်းကလိုသားတယောက်ရှိလာတယ်ပေါ့ဗျာ
မင်းသားဒန်နီယယ်ဝူနဲ့ဂျင်မီလီတို့ကအဖေနဲ့သားနေရာကနေတရုတ်ဆောင်ပါတယ်အခုလိုမျိုးရုပ်ရှင်နဲ့ဖန်သားပေါ်မှာအားရှာရပို့ပြီးတော့ပါဝင်လာနိုင်တာကိုမင်းသားဒန်နီယယ်ဝူကဂုဏ်ယူနေပါတယ
် Awesome I think representation is awesome you know 20 years of my career was in Hong Kong and Asia
ရမ်းမိုက်တာပဲဒီလိုကုစားပြုပါဝင်နိုင်တာမျိုးကအရန်ကောင်းပါလေကျွန်တော်ရဲ့အနုပညာသက်တမ်းတစ်လျှောက်နှစ်ပေါင်း20ကဟောင်ကောင်နဲ့အာရှမှာနေခဲ့တာပါအဲ့ဒီတုန်းကဒီကိုပြန်ပြီးတော့မလုပ်ဖြစ်ခဲ့တာကလည်းတပါကကျွန်တော်ဝင်တိုးလို့ရမယ့်နေရာတနေရာမရှိဘူးလို့ထင်တာလဲပါတာပေါ့ဒီလိုနဲ့နှစ်တွေကြာလာတော့ Crazy Rich Asian ဇာတ်ကလည်းထွက်လာတယ်အဆုံးပေါ့လေဟိုတနေရာဒီတနေရာလောက်ွက်လေးတွေပေါ်လာပါတယ်အဲ့ဒါနဲ့နောက်ဆုံးအခွင့်အရေးရတော့ဇလန်ကောင်လေးတွေရိုက်ကြမယ်ဆိုပြီးတော့ရိုက်ဖြစ်တာပါပဲအာရှသားတသက်အကြောင်းမဟုတ်ပဲနဲ့အမေရိကကအာရှနယ်ပယ်တွေအကြောင်းပါဒါမှပိုဆိုးတာကအမေရိကကအာရှတိုက်သားလည်းဖြစ်တယ်အထက်တန်းကျောင်းသားစီကျော်သက်ပါဖြစ်တယ်ဆိုတော့အဲ့ဒီပါရင်ပိုဆိုးသွားတာပေါ့
အခုတို့ရိုက်ကူးထားတဲ့ American Born Chinese ရုပ်သံဇာတ်လမ်းတွေကိုတော့မေလ24ရက်နေ့မှာ Disney Plus ရုပ်သံလိုက်မှာစတင်ပြသမှာဖြစ်ပါတယ်ရှင
်တသက်ရောင်စုံနားဆင်ကြည့်ရှုရတာပါအခုဆက်လက်ပြီးသတင်းအချင်းချုပ်ကို Mackin Lee ကပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်ခဲ့တဲ့မုခဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာယာယီအင်္ဂန်းထောင်နဲ့ချီထိခိုက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ထီနက်နဲ့ဥခီရာဒုက္ခသည်စခန်းတွေမှာအင်္ဂန်းပေါင်း 2,800 ကျော်ထိခိုက်ပျက်စီးခဲ့ရကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးကော်မရှင်နာရုံးကသတင်းထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံမှာတရွှေလုတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အသက်88နှစ်အရွယ်အမေရိကန်နိုင်ငံသားတဦးကိုတနင်္လာနေ့ကထောင်လန့်တသက်တကျွန်းချမှတ်လိုက်ပါတယ်
။ဒီကနေ့မနေ့အတွဲအစီအစဉ်ထုတ်လုပ်ရမှုကမှတ်စုမှန်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen နဲ့ Citric Franklin တို့ဖြစ်ကြပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့မင်္ဂလာပြည့်ဝတဲ့နေ့ဒီအမြန်ဆုံးရရှိစေလို့ကြောင်းဆုတောင်းလိုက်ပါတယ်။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပ
Thank you.
This program has come to you from the Voice of America, Washington.